ကြောင်မဲမျိုးမှာပေါ့နော်ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ကခေါင်းဆောင်တွေတွေ့ဆုံပြီးတော့ပါတီဘူလုံးမှုဆောင်ကော်မတီဝင်တွေပြန်လည်ပြင်ဆင်ဖွဲ့စည်းနေပတ်သက်ပြီးတော့ဆွေးနွေးကြတယ်ဆိုပြီးတော့ကြားလို့ပါရှင်ဘလို့ဆုံးဖြတ်ချက်တွေများကြားခဲ့ပါလဲရှင
်မျိုးနယ်ဆိုရင်ညီလာခံပေါ့ဧပြီ3ရက်ကနေ9ရက်နေ့ထိလုံးမှာပေါ့နော်ဒီစီတွေပြန်ဖွဲ့တယ်စီတွေပြန်ဖွဲ့တယ်တွင်းရင်းမှုတွေဟိုဥက္ကဋ္ဌတွေအတွင်းရင်းမှုတွေအကုန်လုံးပေါ့နော်အဲ့ဒါတွေပြန်ပြီးရေးချယ်တာပေါ့နော်ကျွန်တော်ပါတီရဲ့လုံနေကြတမယိုးကြလုံခန်းစင်ပါခါတိုင်းကစီစီဆက်တယောက်ရှိကြပေါ့နော်အခုကတော့တိုးချဲ့ဖို့ပေါ့နော်ဒီစီဆိုရှယ်မီဒီယာတို့ချင်မဲ့တုံငန်းပုံပြီးတော့လှုပ်လှုပ်ရအောင်ပေါ့နော်။ဒီအတွက်ကတော့မနေ့ကတဘက်ခါမှတာနေကျွန်တော်တို့ကအားလုံးညီလာခံမှာတဘောတူညီချက်ယူပြီးတော့အဦးရေရောရွေးချယ်မဲ့ပုံကူရောအကုန်လုံးပေါ့နော်။အဲ့ဒါလှုပ်မှာပေါ့
။ဒီနေထားရောက်ဆိုရင်ပါတီထိပ်ပိုင်းကောင်းဆောင်တွေအပြောင်းလဲတွေတော့မရှိနိုင်ဘူး။လူဦးရေထက်တိုးနိုင်တဲ့အနေအထားတွေပဲရှိလာနိုင်မယ်လို့များပြောနိုင်မလားရှင်
။ပြောင်းလဲနေတဲ့နိုင်ငံရေးအခြေအနေမှာကျွန်တော်တို့လက်ရှိရှိနေတဲ့ CC လောက်နဲ့ CC လောက်နဲ့လှုပ်လှုပ်တဲ့နေရာနည်းနည်းအခက်အခဲလေးတွေနည်းနည်းရှိတော့တာပို့ပြီးတော့အားစိတ်လှုပ်နိုင်အောင်ပေါ့နော်။အဲ့ဒီဟာတကြောင်းပေါ့နော်။နောက်ပြီးတော့ခုနောက်ပိုင်းမှာလူငယ်မျိုးဆက်တစ်တွေတို့လည်းတကယ်တော်ဝင်နေပြီးတော့သူတို့ကိုလှုပ်ပိုင်ခွင့်နေပြီးတော့တုတ်ကိုင်းနိုင်အောင်အခွင့်အရေးတွေပေးမယ်ဆိုတဲ့စဉ်းစားချက်နဲ့ပေါ့နော်။ CC ဒီလိုမျိုးမှာရော CC ဒီမှာရောလူငယ်တွေလည်းပါဝင်စီမယ်ဆိုတဲ့သဘောပေါ့
။ဒီနေ့ဆွေးနွေးပွဲမှာရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်ထွန်းဦးကပေါ့နော်။ဘာတွေများမှာကြားသွားတာများရှိလဲရှင်
။လူငယ်တွေကိုဦးစားပေးဖို့ဆိုတဲ့ကိစ္စရယ်။ကျွန်တော်တို့ SNLD နဲ့တခြားမဟာမိတ်ဖက်စည်းတွေပဲမဟာမိတ်ဖက်စည်းတွေလည်းဘယ်လိုပူးပေါင်းနေတယ်ဘယ်လိုလှုပ်ဆောင်နေတယ်ဆိုတဲ့အပေါ်မှာလည်းမြို့နယ်ကလူတွေနဲ့ပြည်အောင်ရှင်းလင်းပြောတဲ့သဘောလည်းရှိတာပေါ့နော်။ပြီးခဲ့တဲ့ရွေးကောက်ပွဲကိုလည်းဥက္ကဋ္ဌအနေနဲ့တုံ့တက်ပြတာလည်းနည်းနည်းရှိတာပေါ့နော်။ကျွန်တော်တို့လူချင်းတလောက်မနိုင်ခဲ့ဘူးပေါ့နော်။နောက်လာမဲ့နောက်နာစင်20ကျရင်ကျွန်တော်တို့အခုကြဲရစတင်ပြင်ဆင်ပြီးတော့ဘယ်လိုလုပ်ရမလဲ။လူငယ်တွေဘယ်လိုပါဝင်အောင်လုပ်မလဲပေါ့နော်။
ရှမ်းပြည်ဒုတက်ရေးပါတီရှမ်းပြည်တက်မတော်ကဗိုလ်ချုပ်စေထင်တို့လည်းဒီပွဲကိုလာတာတွေ့ရပါလေရှင်။ဘာတွေများဆွေးနွေးချက်တွေရှိခဲ့ပါလဲရှင်။
သူတို့အနေနဲ့တော့ဘာဆွေးနွေးချက်မှမရှိပါဘူး။လေလာသူအနေနဲ့တက်တာပါ။ဒါကကျွန်တော်တို့ SNLD နေနဲ့ပဲတက်ဆိုင်တဲ့ပွဲပါ။ဗိုလ်ချုပ်စေထင်ကတက်တယ်ဆိုတာလည်းပါတီပွဲကိုလာပြီးတော့အားရှိပြီးတဲ့သဘောပါပဲ။
SNLD ပါတီနဲ့ဒီ SSPP SSA တို့ဟာမဟာမိတ်ဖွဲ့ထားတဲ့အနေအထားတွေလည်းရှိတော့ပေါ့နော်အစိုးရတက်လက်ထက်မှာငင်းချင်းကိစ္စတွေနဲ့ပတ်သက်လို့ဆောင်ရွက်သွားမယ့်အနေအထားတွေကိုရောဆွေးနွေးပြကြလာရှင်
။ပုံညီမှာတော့အဲ့ဒီကိစ္စတွေတော့ဆွေးနွေးမှာမဟုတ်ပါဘူး။ဒါပေမဲ့တီးတန့်ပေါ့နော် SSPP ပေါ့နော် Shanghai Joint Action Committee အနေနဲ့ကတော့ခုတက်လာတဲ့အစိုးရနဲ့ဘူးပေါင်းပြီးဘယ်လိုလုပ်နိုင်မလဲပေါ့နော်ဒီအပေါ်မှာဆွေးနွေးမှုတွေရှိပါတယ်
။ရှမ်းပြည်နယ်တဲကဒေသရင်းပြဿနာတွေနဲ့ပတ်သက်ပြီးတော့ပြည်နယ်အစိုးရတက်ကိုပေါ့နော်ပါတီအနေနဲ့တောင်းဆိုမှုတွေရောရှိလာနိုင်မလားရှင်
ဒီနယ်အစိုးရလည်း PPP ရင်ပေါ်လာပြီဆိုတဲ့အချိန်မှာသူသွားမဲ့လမ်းကြောင်းလမ်းစဉ်တွေပြီးပြီးတော့ကျွန်တော်တို့အနေနဲ့ကတော့ဘယ်လိုကူးပေါင်းပါဝင်နိုင်မလဲဆိုတဲ့အပေါ်မှာတော့သူတို့ရဲ့ကမ်းလှမ်းမှုပေါ်မှာလည်းမူတည်လိမ့်မယ်တချို့ပိုင်းမှာကျွန်တော်တို့ပြောတင်တယ်တတိပေးတင်တယ်ဒါမှမဟုတ်အကြံပေးတင်တယ်ဆိုတဲ့အပိုင်းကောင်းမယ်ဆိုတဲ့အကြံပေးချက်တွေလည်းကျွန်တော်နောက်ပိုင်းကျရင်ပေးဖို့စီရင်ရှိပါတယ်
အကိုကြီးအခုလိုအချိန်ပေးပြီးဖြည့်ပေးရတော့ RFA ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါ